2024ကမ္ဘာဖလားပေါ်လုံးပွဲတွေကျင်းပမဲ့ဘရာဇီးနိုင်ငံကိုပြပကကဘာလက်6သိန်းပါဝင်ခီးသွား3သိန်း8သိန်းလောက်ဝင်ရောက်လာမယ်လို့ခန့်မှန်းထားပါတယ်။ဘရာဇီးနိုင်ငံသားတွေထက်အကုန်ကျခံရမဲ့နိုင်ငံခြားသားကဘာလက်ခီးသွားတဦးချင်းကိုဖြန်းဖြန်းအမေရိကန်ဒေါ်လာ2500လောက်သုံးစွဲမယ်လို့လည်းမျှော်လင့်ထားကြတာပါ။ပြီးခဲ့တဲ့နှစ်ထဲအဖွဲ့ချုပ်ဖလားပွဲအတွင်းမှာဘရာဇီးနိုင်ငံကိုလာကြတဲ့နိုင်ငံခြားသားခီးသွားတွေက80ရာခိုင်နှုန်းလောက်ဟာလဲနောက်တစ်ချိန်လာကျင်နေကြတဲ့အကြောင်းခီးသွားလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်ဒီလိုတန်းနဲ့ချီပြီးရောက်လာကြမဲ့ခီးသွားတွေကိုဆွဲဆောင်နိုင်မှုလဲဘရာဇီးနိုင်ငံမှာထူးထူးခြားခြားစီစဉ်နေကြတာပါဘရာဇီးနိုင်ငံမှာကမ္ဘာလဲခီးသွားတွေကိုအဓိကဆွဲဆောင်ရနေရာတစ်ခုဖြစ်တဲ့ Rio de Janeiro မြို့ရဲ့ Sugar Loaf တောင်ပေါ်ကကျိုးရထားပူလာရှိရာနေရာမှာအခုခါကုန်းနဲ့ရေနှမျိုးသွားနိုင်တဲ့ဘတ်စကားနဲ့လဲခီးထွက်နိုင်အောင်စီစဉ်ထားပါတယ်ကုန်းနဲ့ရေမှာကျင်လည်ကြတဲ့ဘဲတွေလို့ဒက်ကူပါကာဗနာလို့အမည်ပေးထားတဲ့ခီးတဲ့28ယောက်ဆန့်ဘတ်စကားခီးစဉ်ကိုတော့ကမ်းခြေတစ်လျှောက်ကနေဂွနာပါရာပင်လယ်အော်ထဲထိပြေးဆွဲနေတာပါရေချောင်းခီးမှာတော့ကလေးနဲ့အသက်60အထက်လူကြီးတွေအသက်ငယ်အင်ကြီးတွေကိုမဝတ်မနေရဝတ်ဆင်ကြရပါတယ်ရေထဲကိုဆင်းတဲ့အချိန်မှာတော့ဘတ်စကားရဲ့ဒီဇယ်အင်ဂျင်ကိုရက်ပြီးဟိုက်ဒရောလစ်ပန်ကာနဲ့ဆက်ပြီးမောင်းပါတယ်မိနစ်40ကြာရေချောင်းခီးစဉ်ပါဝင်ခီးစဉ်တစ်လျှောက်မှာတော့ရီရီဂျနီရိုမြို့တမန်ကျောင်း1500ပြည့်လွန်ကာလကဂွမ်ဘာရာပင်လယ်အော်မှာပြင်သစ်ရဲ့ကျူးကျော်မှုတွေကိုအဲလန်းညွန်လူစီယနာမော်ရိုဆီနီရှင်းပြတာကိုလည်းကြားနိုင်ပါတယ်ဘရာဇီးမှာပထမဆုံးကုန်းနဲ့ရေနှမျိုးသွားနိုင်တဲ့ခီးစဉ်မှာအဲလန်းညွန်လောက်ရတဲ့အလုပ်ကိုလည်းသူကဂုဏ်ယူနေပါတယ
်အမတက်ကနိုလော်ဂျီအစင်ကနာဗီယာဒါဂျန်တီဂါMas pra gente é muito nova, né?
ဒီနည်းပညာကတချို့လူတွေအတွက်တော့ဟောင်းနှောနေပြီမဲ့ဘရာဇီးမှာတော့ပထမဆုံးကုန်းရောရေရောနှစ်မျိုးသွားတဲ့ဘတ်စကားဖြစ်တာကြောင့်အသက်ဆန်းတစ်ခုပေါ့လေ။ဒါကြောင့်လေဒီမှာလှုပ်လှုပ်ရတာဂုံယူကျေနပ်မိသလိုပျော်စရာလည်းကောင်းပါတယ်
။ဒုတိယကမ္ဘာစစ်လက်ကျန်စစ်တီတင်ကားတွေကိုအမေရိကန်ပြည်ထောင်စုကဘော့စတန်၊ဗြိတိန်ကလန်ဒန်နဲ့တခြားမျိုးကြီးတွေကခီးသွားလုပ်ငန်းတွေမှာသုံးစွဲနေတာတွေကိုတွေ့ရပြီးဘရာဇီးအင်ဂျင်နီယာ၃ယောက်ကလည်းအလားတူဖန်တီးဖို့အကြံရခဲ့ကြတာပါ။စီမံကိန်းအတွက်DUKU လို့ခေါ်တဲ့စစ်လက်ကျန်ကားအဟောင်းတွေတင်သွင်းဖို့ကြိုးစားတဲ့အချိန်မှာတော့ဥပဒေကြောင်းအရခံတပ်ချက်တွေနဲ့လည်းရင်ဆိုင်ခဲ့ကြရပါတယ်။နောက်ဆုံးမှာတော့ဘရာဇီးမှာ trucker ဖြစ်နေအသုံးများတဲ့1992ခုနှစ်ထုတ် Mercedes-Benz 1113 model ကားကိုယ်ရည်တွေကိုသုံးပြီးအစအဆုံးကုဖတ်တာကိုတိစောက်ဖို့ဆုံးဖြတ်ခဲ့ကြတာပါ။၃နှစ်လောက်ချိန်ယူခဲ့ရတဲ့ထူးထူးခြားခြားခီးသွွားလုပ်ငန်းကိုတော့ကမ္ဘာဖလားပေါ်လုံးပွဲတွေအင်ရှင်ဖြစ်လက်ခံကျင်းပမဲ့ဒီနေ့အစောပိုင်းကျမှသာစနိုင်ခဲ့ပါတယ်။အရင်ကမရှိခဲ့တဲ့ဘတ်စကားအမျိုးအစားတွေလှုပ်ထုံးလုံးနည်းလဲတိတိကျကျမရှိသေးတာကြောင့်ဘရာဇီးရေတက်နဲ့မော်တော်ယာဉ်ဌာနတွေရဲ့သတ်မှတ်ချက်တွေနဲ့ကန့်ညီအောင်ကြိုးစားရတာကလည်း၃နှစ်ကြာစီမံကိန်းရဲ့အချိန်ထက်ဝက်လောက်ကုန်ခဲ့ရတယ်လို့ပန်ရှင်တွေကပြောပါတယ်။ဘရာဇီးနိုင်ငံနဲ့ပြည်ပမှာရေနံ 2.0 လုပ်ငန်းတွေလုပ်ကိုင်နေတဲ့အသက်33နှစ်အရွယ်အင်ဂျင်နီယာပေါလိုဗလာဒရီစ်ကတော့စမ်းသပ်မှုတွေအမမအယွန်းယွန်းနေအချိန်ချင်းကြုံခဲ့ရပြီးမှအောင်မြင်ခဲ့တယ်လို့ပြောပါတယ
်။ Esse eixo aqui ele é pressurizado.Então ao entrar na água a gente
assume Tá vindo uma leilão ao lutar vai. Da jang le yire wo sin ne chain ma win yu nku su long ga ni yin mwe nai ma bu.
1988 khu ni nit tuk nya ga Gwana Bara Pinle aw ma khi sa tin tin mo de sin ni myo mu yaw lu paw 55 yaw ti song mu de twe le bekin lon yon mu go dikha u sa pe tha de chao pan shin tu phit de Vladeris ga pyo ba de.
Esse barco aqui praticamente ele não pode afundar.Porque como ele tem 4 cascos dentro
ele não é ligo né sao lutar တဲ့အတွက်ရင်းမနစ်နိုင်ပါဘူးအခန်းတစ်ခန်းမှာအပေါက်ရှိရဆိုရင်တောင်မှမနစ်တတ်ပါဘူ
း Rio Duck လို့အမည်ပေးထားတဲ့ခီးသွွားကုမ္ပဏီရဲ့ဖက်ဆက်ပန်ရှင်၃ယောက်ကတော့နောက်ထပ်ကုန်းနဲ့ရေသွားကားတစ်စင်းနဲ့ဘတ်စကားတစ်စင်းကိုထပ်မံတည်ဆောက်ဖို့ကြိုးပမ်းနေကြပြီးဘရာဇီးနိုင်ငံကတခြားခီးသွွားတွေစိတ်ဝင်စားတဲ့နေရာတွေမှာလည်းပြန်လည်ငှားရနိုင်မှုမျှော်လင့်နေကြပါတယ်ထူးထူးခြားခြားဘရာဇီးခီးသွွားအစီအစဉ်ကြောင့်တထင်းတွေသာကြီးဖို့တက်နေတဲ့ရှုခင်းတွေကိုလည်းအခုခါတာမန်လူတွေခန်းစားနိုင်ကြတော့မှာပါရီယိုဒီဂျနီရိုမြို့ကနာမည်ကျော်ရှူဂါလော့ဖ်နဲ့ကော့ကိုဗာရိုတောင်တွေကိုနောက်ခံထားပြီးသတင်းဖတ်ကုန်အချိန်တွေမှာရောက်လာတတ်ကြတဲ့လှေသင်းမောတွေနဲ့ရှုခင်းတွေကိုတော့ဗင်နီဇွဲလားနိုင်ငံကကျောင်းသူတူဖြစ်တဲ့ဂက်ဘရယ်လာဂါစီယာတို့လိုခီးသွွားတွေလည်းခန်းစားနိုင်ကြပါပြီ
ကျမတော့အရန်သဘောကျပါတယ်ခီးသွွားရတာရောစောက်လုပ်ထားတာရောမျိုးကိုပုံစံတင့်နဲ့မြင်ရတာရောအရန်ကိုကြည့်လို့ကောင်းပါတယ
်တယောက်ကိုအမေရိကန်45ဒေါ်လာပေးရတဲ့ခီးစဉ်တွေကိုတော့တင်းလာနေကလွဲလို့တနေ့ကို၄កောက်ပြေးဆွဲနေပါတယ်ဒီနေ့ကမ္ဘာဖလားဘောလုံးပွဲတွေကိုဇွန်လ12ရက်နေ့ကနေဇူလိုင်လ13ရက်နေ့ထိအင်ရှင်ဖြစ်လက်ခံကျင်းပတော့မယ်ဘရာဇီးနိုင်ငံမှာခီးသွွားတွေသဘောကျဆုံးရီယိုဒီဂျနီရိုမြို့ဟာဆိုရင်လဲဘောလုံးပွဲတွေပါဝင်ပွဲစဉ်9ခုကျင်းပမှာဖြစ်တာကြောင့်ကမ္ဘာတဝန်းကရောက်လာကြမယ်ခီးသွွားတွေကိုဒီလိုထူးထူးခြားခြားခီးသွွားလုပ်ငန်းကဆွဲဆောင်နိုင်လိမ့်မယ်လို့လဲစီစဉ်သူတွေကမျှော်လင့်နေကြတာပါ ကမ္ဘာဖလားဘောလုံးပွဲနဲ့နိုင်ငံတကာကခီးသွားတွေနောက်တစ်ချိန်လာလေခြင်းအောင်ဆွဲဆောင်ခြင်းနဲ့လို့လဲဘရာဇီးခီးသွားဝန်ကြီးဌာနရဲ့ဝန်ကြီးဗီနီဆာရက်စ်လာဂတ်စ်ကပြောပါတယ်ပြီးခဲ့တဲ့နှစ်ထဲခီးသွား6တန်းလောက်လဲပတ်ခဲ့တဲ့ဘရာဇီးနိုင်ငံကိုဒီနှစ်မှာတော့နိုင်ငံတကာကမ္ဘာလှည့်9တန်းလောက်ထိရောက်လာလိမ့်မယ်လို့လဲခန့်မှန်းထားတာပါကမ္ဘာဖလားဘောလုံးပွဲတွေနဲ့တခြားဆက်နွယ်တဲ့အစီအစဉ်တွေကိုလာရောက်ကြမဲ့ခီးသွား2တန်းလောက်ကနေဘရာဇီးနိုင်ငံအတွက်ဒေါ်လာတန်ပေါင်း3000လောက်ဝင်ငွေရလိမ့်မယ်လို့လဲအစိုးရကပြောပါတယ်ဒါပေမဲ့လည်းဘရာဇီးအစိုးရဟာအများပြည်သူအတွက်ဝန်ဆောင်မှုတွေမှာပိုကောင်းအောင်မလုပ်ဘဲကမ္ဘာဖလားဘောလုံးပွဲမှာဒေါ်လာတန်ပေါင်းထောင်ချီပြီးအကုန်ကျခံသုံးစွဲနေတဲ့အပေါ်ဆန့်ကျင်ကန့်ကွက်မှုတွေလည်းအကြီးအကျယ်ပေါ်ပေါက်နေတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုပြန်လာလိုက်ပါစေကျွန်တော်အောင်လွင်ပါခင်ဗျာ